'cause it only serves to make me more determined to achieve my final goal.
Having nothing fancy, right, in life, compared to, you know, the more privileged countries, you do have
view of the space. ကျမတို့နိုင်ငံကတိတ်ထူးထူးတွေပါမှမရှိပေမဲ့ကောင်းကင်ပြင်ကြီးကတော့အတူတူပါပဲကောင်းကင်ပြင်မှာဘာတွေများရှိနေမလဲနေဆက်ကြဝလာစသဖြင့်ကဘာတွေရှိကြတယ်လဲဒီမေးခွန်းတွေဟာကနေ့အထိပါပဲတဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မေးခွန်းတွေပါကျမတို့လူသားတွေဘယ်ကစားခဲ့ကြတယ်လဲကျမတို့ကဘာဂျိုကြီးတစ်ခုတည်းတက်ရှိရှိတာလားဒီမေးခွန်းတွေဟာကျမအတွက်တိတ်ကိုသိလို့ရဲ့ဆန္ဒပြင်ပြလှပ ောက်တက်ခေါ်ကယ်လီဖိုးနီးယားစစ်မှုတပ်ကသူမှ JPL လို့တူကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားဂျိုကိုလွတ်တင်ဖို့စီစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ JPL ဌာနမှာထူးခြားတဲ့အမျိုးသမီး14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ JPL ဌာနမှာအမျိုးသမီးထူးခြားသူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါအဝင်ဗီယက်နမ်ကလှစီပြေဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရာကလှစီပြေဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီပြေဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်။လက္ခဏာကိုသွားရောက်ဖို့ကြိုးစားခဲ့တဲ့ခီးစင်တွေမှာခီးစဉ်ကိုထိမ့်ချုပ်တဲ့စက္ကန့်တွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီမဲ့လို့လေခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထမ်းဆောင်နေတာကိုမြင်တွေ့ရခြင်းအပြင်အာကာသစူးစမ်းလေ့လာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကြစရာကောင်းတယ်လို့ဆိုရမှာပါစက်ကြဝဠာကြီးမှာမစူးစမ်းမရှာဖွေရသေးတဲ့နေရာတွေကိုရှာဖွေရမှာအခုလိုညာရေးထက်မြက်ထူးချွန်ပြီးအားကျစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကျင်းအားဖြင့်ကမ္ဘာထမန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမဲ့လို့လေကောင်းကင်မြင့်ကြီးရဲ့အမခန်းဘွေရာကိုလေ့လာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအားလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာအမျိုးသမီးမတ်မီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှ JPL ရဲ့ Autonomous Systems ဌာနမှလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars အင်္ဂါဂျိုကိုစူးစမ်းလေ့လာရမှတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စီအနာသိမ့်ပြီးရှစ်နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရခေါင်းပါကဆင်းရဲမွဲ့တည်ပြီးလူခွင့်ရချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different. There were just very few things.that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါ။ကျမတို့စီမှာ TV မရှိပါဘူး။ Radio ဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်17နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှအလုပ်ရခဲ့ကြရာကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှသူဟာအီလီနွိုက်တက္ကသိုလ်မှ1988ခုနှစ်ကသိပ္ပံဘွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံဘွဲ့ကိုရရှိခဲ့တာဖြစ်ပါလေအင်္ဂါဂျိုဘောမှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘောသွားယင်တွေမှာမောင်းသူမဲ့ drone ယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဦးဆောင်နေတာဖြစ်ပါတယ်။ သူတို့ဖွဲ့အစည်းနဲ့2020မှာအင်္ဂါဂျိုကိုလွှတ်တည်မဲ့ Rover Cars စက်ရုပ်ကြီးနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းသူမဲ့ drone ရင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တက်တက်ကသူကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high resolution images.
အင်္ဂါကြိုမျက်နှာပြင်မှာသွားနိုင်တဲ့ rover ရင်းကလေးလေ့လာဖို့ထွက်ခင်မှာမောင်းသူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းသူမဲ့ drone ရဟတ်ရင်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပါအ
င်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းသူမဲ့ drone ရင်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒေတာတင်က VOA ကိုရှင်းပြခဲ့ပါလေ
လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားစက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်အခုလောလောဆယ်ရှိ Curiosity ဆိုတဲ့ robot စက်ရုပ်ကလေးကစမ်းပြီးတော့သွားနေရတဲ့ခါကျအချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်စိတ်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုစိတ်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲကနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်ဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီဒီဟဲလီကော်ပတာကို2020မှာ Mars 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစ်ဆင်းရှိပါသေးတယ်အဲ့ဒီဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူးနောက်ဒီဇင်း Curiosity နဲ့လုံနေပါတယ်အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီဟဲလီကော်ပတာလေးကအရင်သွားကြည့်နိုင်တယ် Curiosity ကအခုဒီဆက်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေအဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်လိုက်ကြည့်လိုက်ကြည့်ပဲဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင်ခါတဲ့ direction ပေးလိုက်လို့ရတယ်ဆိုတော့ဟိုသိပ္ပံအချက်လက်တွေစုဆောင်းဖို့အရန်မြန်သွားလိမ့်မယ်ပေါ့နော
်အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တည်မဲ့ Rover Robot စက်ရုပ်ရင်း Mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းသူမဲ့ drone ရင်းကိုအတူစေလွတ်နိုင်ပေအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်းရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me